Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOE မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ17ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေဓာတ်ရိုက်ထုတ်လင်းပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
ကျမဧသနာကျော်ပါရှင်တရုတ်နိုင်ငံကဥဆောင်တင်ပြတဲ့လွတ်လပ်စွာကုန်သွယ်ရေးစုံတွေတရုတ်နိုင်ငံပီကင်းမြို့တော်မှာကျင်းပတဲ့ APEC အာရှပစိဖစ်ထိပ်သီးဆွေးနွေးပွဲမှာတက်ရောက်တဲ့ခေါင်းဆောင်တွေပနားမအခွင့်ပြုပေးလိုက်ပါတယ်အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့သဘောတူညီချက်ရဖို့နောက်ဆုံးသတ်မှတ်ရဲ့နီကလာရာနဲ့မြကမ္ဘာအင်အားကြီး6နိုင်ငံအုပ်စုနဲ့အီရန်နိုင်ငံကညှိနှိုင်းရေးမှုတွေဒီနေ့အင်္ဂါနေ့မှာနောက်တစ်ကြော့ဆွေးနွေးပွဲကျင်းပနေပါတယ်ဒီလိုမျိုးဒေတာတွေနဲ့နိုင်ငံတကာသတင်းတွေဒီညနေကြားရဖို့ရှိပါတယ်မတ်တန်ကြီး
ကောင်းပါပြီရှင်တဲ့င်းနေပြီမှာနားဆင်ကြရမယ့်သတင်းဆောင်မတွေမှာတော့
And so far we have been able to implement around 86-80%.
အာဆီယံအတိုင်းအဝိုင်းထူထောင်ရေးအခြေအနေတွေကိုအာဆီယံအတွင်းရေးမှူးချုပ်လီလောင်မင်းနဲ့တွေ့ဆုံမေးမြန်းထားတာကိုအရင်ဆုံးကြားချရမှာပါ။ဒီနောက်မှာတော့အမျိုးသားမျိုးရအသုံးချမှုမူဝါဒမူချမ်းပေါ်မှာထောက်ပြပြောဆိုချက်တွေ။နောက်ဒီကနေ့ကြားရောက်တဲ့ American စစ်ပြန်စစ်မှုဓာတ်ဟောင်းနေအထင်မှန်နဲ့စစ်ပြန်စစ်မှုဓာတ်ဟောင်းနေသူတို့အတွေ့အကြုံတွေကိုပြန်ပြန်ဝေမျှကြတဲ့အကြောင်းအရှိတောင်အရှာတွင်တိုင်းရင်းတိရစ္ဆာန်ကာကွယ်ပေးရေးစိန်ခေါ်အခဲဆမ်းမှုတွေကိုလည်းဒီညနေခင်းမှာနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့ကုညံဝင်းအောင်တို့ကကြီးညာပေးကြပါဦးရှင်
။တရုတ်နိုင်ငံကဥဆောင်တင်ပြတဲ့လွတ်လပ်စွာကုန်သွယ်ရေးစုံအတွက်တရုတ်နိုင်ငံပီကင်းမြို့တော်မှာကျင်းပနေတဲ့ APEC အာရှပစိဖစ်ထိပ်သီးဆွေးနွေးပွဲမှာတက်ရောက်တဲ့ခေါင်းဆောင်တွေပနားမအခွင့်ပြုပေးလိုက်ပါပြီ။အမေရိကန်ဥဆောင်တင်ပြတဲ့အစီအစဉ်စာအာရှပစိဖစ်ဒေသမှာလွတ်လပ်စွာကုန်သွယ်ခွင့်ရရှိရေး FTAPP ကိုခွင့်ပြုချက်ရဖို့အတွက်ကြိုးစားနေခဲ့တဲ့တရုတ်အစိုးရအတွက်ဒီလိုမျိုးခွင့်ပြုချက်ရလိုက်တာဟာအောင်မြင်မှုတည်းရဲ့လို့မြင်ကြပါတယ်။တရုတ်သမ္မတရှီဂျင်ပင်ကဒီလိုထောက်ခံမှုရတာဟာသမိုင်းဝင်အဖြစ်ပဲလို့ APEC အစည်းအဝေးအပြီးအင်္ဂါနေ့မှာပြောသွားပါတယ်။ဒီလိုမျိုး APEC ရဲ့ထောက်ခံမှုရတာဟာဒီလွတ်လပ်စွာကုန်သွယ်ရေးအတွက်အစပျိုးလှုပ်ဆောင်မှုဘလို့အထောက်အကူဖြစ်စေမလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိပါဘူးဒီအတွက်လေ့လာဖို့အချိန်နှစ်နှစ်တော့ပေးထားပါတယ်တရုတ်တို့ရဲ့အစီအစဉ်ဟာသူတို့လိုချင်တဲ့ကုန်သွယ်ရေးစုံနဲ့မဆန့်ကျင်ပါဘူးဆိုပြီးတော့အမေရိကန်အရာရှိတွေကလည်းကြိုဆိုသွားပါတယ်ပီကင်းမြို့တော်မှာအင်္ဂါနေ့မှာအဆုံးသတ်သွားတဲ့ APEC ထိပ်သီးဆွေးနွေးပွဲမှာအခုလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုတွေအတွက်ကိုအဓိကအလေးပေးပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာအီဘီလာကကတို့ရေရင်သင်းမောတစ်စင်းနှင်းမြုပ်ပြီးလူ300ကျော်သေဆုံးသွားမှုတွေရေရင်မှုကိုတောင်ကိုရီးယားတရားရုံးတစ်ခုကထောင်ဒဏ်36နှစ်ချမှတ်လိုက်ပါတယ်။အီဘီလာ16ရက်နေ့ကနှင်းမြုပ်သွားတဲ့ဆဲဝူကတို့သင်းမောကိုစွန့်ခွာမှုအတွက်ပေါ်ဆမှုနဲ့အပြစ်ရှိတယ်ဆိုပြီးရေရင်မှုလီဂျွန်ဆော့ကိုကွမ်ဂျူတရားရုံးကဒီကနေ့မှအမိန့်ချလိုက်တာပါ။ဒါပေမဲ့လည်းလူအများပြားကိုတပ်ဖြတ်မှုဆိုင်ရာဆွဲချက်အတွက်တော့အပြစ်မရှိကြောင်းတရားရုံးကဆုံးဖြတ်ပါတယ်။အဲ့ဒီဆွဲချက်အတွက်တည်ထံပေးဖို့အစိုးရရှိနေတွေကရှောင်လဲထားတာဖြစ်ပြီးအပြစ်ရှိကြောင်းဆုံးဖြတ်ခရင်တည်ထံချမှတ်ခံရမှာဖြစ်ပါတယ်။ရေရင်ရဲ့အင်ဂျင်နီယာချုပ်ကတော့ဒဏ်ရာရတဲ့ရေရင်ဝန်ထမ်းနှစ်ဦးကိုမကူညီတဲ့အတွက်လူသတ်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးထောင်ဒဏ်အနှစ်30ချမှတ်ပါတယ်။ကျန်တဲ့ဝန်ထမ်း73ဦးအပေါ်ပြစ်မှုအမျိုးမျိုးနဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ပြီးထောင်ဒဏ်5နှစ်ကနေအနှစ်20အထိအသီးသီးချမှတ်ခံရပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ထွက်လာပြီးသိမကြခင်မှာပဲစီရင်ချက်တွေပေါ်မကျေနပ်ကြတဲ့တည်ဆုံးသူတွေရဲ့မိသားစုဝင်တွေကတရားရုံးအပြင်ဘက်မှာစူဝေးဆန္ဒပြခဲ့ကြပါတယ်။
ဟောင်ကောင်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးတောင်းဆိုပြီးတော့သတင်းပတ်တွေတော့ကြာတပိတ်စခန်ဖွင့်နေသူတွေလမ်းတွေပေါ်မှာနေရာယူထားတာကနေပြီးတော့ဖယ်မပေးဘူးဆိုရင်ဖမ်းခံရမယ်လို့ဟောင်ကောင်အစ်စ်မြေအရာရှိတူကသတိပေးသွားပါတယ်။ဆန္ဒပြနေသူတွေလမ်းတွေပေါ်ကနေပြီးတော့ငြင်းငြင်းချမ်းချမ်းနဲ့မြင်းမြန်ဆန်းဆန်းထွက်သွားကြဖို့ဟောင်ကောင်အစိုးရအဖွဲ့အတွင်းဝင်ချုပ်ကယ်ရီလမ်ကဒီကနေ့ပဲတိုက်တွန်းသွားပါတယ်။အဲ့လိုမှမဟုတ်ရင်ရဲကအဲ့နေရာကိုဝင်ရှင်းမလားဘယ်တော့အဲ့လိုလုပ်မလဲဆိုတာတွေတော့ပြောမသွားပါဘူး။ကျောင်းသားတွေဥဆောင်တဲ့ဆန္ဒပြသူတွေဟာအရင်ဆွေးနွေးပွဲတွေမှာရိုးသားမှုမရှိဘူးလို့ဆိုပြီးတော့လက်ရှိအချိန်မှာဆွေးနွေးဖို့အလားအလာသူ့မမြင်ဘူးလို့ဟောင်ကောင်အစိုးရအဖွဲ့ရဲ့ဒုတိယအမြင့်ဆုံးတာဝန်ရှိသူဖြစ်တဲ့လမ်ကပြောပါတယ်။တနင်္လာနေ့မှာတော့ဆန္ဒပြနေရာတွေကနေထွက်ခွာဖို့ညှင်းဆန်တဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကဖမ်းဆီးနိုင်တယ်လို့ဟောင်ကောင်တရားရုံးချုပ်ကအဆုံးဖြတ်ချက်ချလိုက်တဲ့အတွက်နှစ်ဖက်ကြားတိုက်ခိုက်မှုတွေပြန်ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။အရင်ကဖြစ်ရတွေမှာဆိုရင်ဆန္ဒပြပွဲတွေကိုရဲကနှိမ်နှင်းဖြိုခွဲဖို့လုပ်နေတာတွေကနေပြီးတော့တံပြန်တက်ရောက်မှုဖြစ်ပြီးတော့ဆန္ဒပြပွဲတွေပို့ပြီးတော့ကြီးထွားခဲ့တာပါ တခါမှဆိုရင်ဆန္ဒပြသူအရေးအတွက်တင်ကနန်းတီရှိခဲ့ပါရင်2018ခုနှစ်မှာကျင်းပမယ့်ဟောင်ကောင်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကိုဒီမိုကရေစီနှိကျလုပ်ဖို့ဆန္ဒပြသူတွေကတောင်းဆိုနေတာပါရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေအားလုံးကိုတရုတ်အစိုးရလိုလားသူတွေပါဝင်တဲ့ကော်မတီကအတည်ပြုရမယ်လို့ဩဂုတ်လမှာတရုတ်အစိုးရကကြေညာခဲ့တာဖြစ်ပါတယ်ရှင်
အိန္ဒိယနိုင်ငံအလယ်ပိုင်းချက်တီစကားပြည်နယ်ကအစိုးရကျန်းမာရေးစခန်းမှာတားကြောဖြတ်ဖို့ခွဲစိတ်မှုတွေအပြီးအ ਨੇ စုံအမျိုးသမီး၈ဦးတေဆုံးသွားတယ်လို့အိန္ဒိယအာဏာပိုင်ကပြောပါတယ်။တားကြောဖြတ်ဖို့ခွဲစိတ်ကုသမှုခံယူနေတဲ့အမျိုးသမီး80ကျော်မှာ24ဦးကိုစနေနေ့တုန်းကဆေးရုံတင်လိုက်ရကြောင်းချက်တီစကားပြည်နယ်ဘီလာစပူမြို့ကော်မရှင်နာမင်းကြီးဘိုရာကပြောပါတယ်။ခွဲစိတ်မှုပြီးတာနဲ့အစာပိုင်းမှာမျိုးသမီးတွေကိုအိမ်ပြန်ပို့ခဲ့ပေမဲ့နောက်ပိုင်းမှာဆေးရုံတင်ရတဲ့အခြေအနေတွေဖြစ်လာတယ်လို့သူကဆိုပါတယ်။သားကျော်ပြတ်ပြီးနှလုံးခုန်နှုန်းမြန်လာတာ၊အော့အန်တာ၊စပြီးဖျားနာလာတဲ့လက္ခဏာတွေတွေ့ခဲ့ရတယ်လို့ဘိုရာကပြောပါတယ်။တန်းထောင်ကြီးလူဦးရေများတဲ့အိန္ဒိယနိုင်ငံမှာလူဦးရေထိန်းချုပ်ဖို့အတွက်ပြည်내အစိုးရတွေကလင်မယားတွေကိုသားကျော်ပြတ်ဖို့မဲလုံးပေးဆွဲဆောင်လေးရှိပါတယ်။
View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကနေနိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့သဘောတူညီချက်ရဖို့နောက်ဆုံးသတ်မှတ်ရနီးကပ်လာတာနဲ့အမျှကမ္ဘာအင်အားကြီး6နိုင်ငံအုပ်စုနဲ့အီရန်နိုင်ငံကညှိနှိုင်းရေးမှုတွေအခုအင်ကာနေမှာပဲနောက်တစ်ကြော့ဆွေးနွေးပွဲတွေကျင်းပနေပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးဂျာဗက်ဇာရစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဥရောပသမ္မတအကူအညီကက်သရင်းအက်ရှန်တို့သုံးဦးတွေ့ဆုံခဲ့ကြပြီးတော့နှစ်ရက်ကြာမှအခုလိုမျိုးဆွေးနွေးမှုဖြစ်လာတာဖြစ်ပါတယ်။ထိပ်သီးသောဆွေးနွေးခဲ့ကြရမှာထူးခြားတဲ့ရလဒ်တွေမထွက်ခဲ့ပါဘူး။အီရန်နဲ့နိုင်ငံတကာကြားမှာပြည်ပြေဆုံးပြီးတော့အရှိတီမြဲမဲ့သဘောတူညီချက်တရက်ရလာဖို့တနည်းနည်းပါးကြောင်လို့နှစ်ဖက်လုံးကကြိုးပမ်းနေကြတာဖြစ်ပါတယ်။ဒီသဘောတူညီချက်ထွက်ဖို့ကနအူးသက်မှတ်ရက်ကိုလည်းနောက်ထပ်6လတိုးပြီးတော့နိုဝင်ဘာလ24ရက်နေ့နောက်ဆုံးထားဖို့ရွှေ့ဆိုင်းခဲ့တာပါ။အမေရိကန်ပြည်အောင်စုဗြိတိန်ပြင်သစ်ရုရှားနဲ့ဂျာမနီတို့အနေနဲ့အီရန်နိုင်ငံနျူကလ িয়ার လက်နက်မထုတ်ဖို့အာမခံချက်လိုလားနေတာဖြစ်ပါတယ်။တစ်ဖက်မှာတော့အီရန်ဘက်ကလည်းသူတို့အပေါ်မှာချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြန်ရုပ်သိမ်းပေးဖို့လိုလားနေပါတယ်ရှင်
။ယူကရိန်းပြည်ပကမှာရုရှားရဲ့လှုပ်ဆောင်မှုတွေဟာအချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုကိုမတည်ငြိမ်အောင်လုပ်နေတယ်လို့ဥရောပတစ်ခုလုံးအတွက်အထူးစိုးရိမ်စရာအန္တရာယ်ကိုဖန်တီးနေတယ်လို့ဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဂျာမနီတတိုင်းကြီးဖြိုချခံခဲ့ရတဲ့ဒီ25နှစ်မြောက်အခမ်းအနားမှာပြောဆိုလိုက်ပါတယ်။ယူကရိန်းကိစ္စကိုရုရှားကတရားလက်လွတ်လှုပ်ဆောင်နေမယ်ဆိုရင်ရုရှားနဲ့တကမ္ဘာလုံးရဲ့ဆက်ဆံရေးဟာအနာဂတ်မှာတည်တည်တသာကွာခြားသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ကင်မရွန်ကပြောဆိုလိုက်တာပါ
။ Mikhail Gorbachev has warned that we're on the brink of a new Cold War.
စေကာလာပြန်ဖြစ်တော့မယ့်အနေအထားကိုရောက်နေပြီလို့ဆိုဗီယက်ခေါင်းဆောင်ဟောင်းမီခေးကိုဘာချော့ကလည်းသတိပေးထားပါတယ်။ဒါကကျွန်တော်တို့မျှော်လင့်နေတဲ့ရလမဟုတ်တယ်လို့ကျွန်တော်တို့ရှာနေတဲ့အဖြစ်လည်းမဟုတ်ပါဘူး။ဒီသတင်းဘက်ကဘရစ်ဘိန်းမှာသမ္မတပူတင်နဲ့တွေ့တဲ့အခါဒီကိစ္စရှင်းလင်းအောင်ကျွန်တော်လှုပ်သွားမှာပါလို့သူကပြောသွားတာပါ။ဥရောပသမဂ္ဂကရုရှားကိုပိတ်ဆို့တံခတ်တာကိုအမေရိကန်ကထောက်ခံထားပါတယ်။အခုလိုအနောက်နိုင်ငံတွေရဲ့စီးပွားရေးတံခတ်ပိတ်ဆို့မှုကြောင့်ရောကမ္ဘာရေနံဈေးကျဆင်းမှုတွေကရုရှားစီးပွားရေးကိုဖိအားဖြစ်စေခဲ့ပြီးဈေးကွက်ထဲမှာရုရှားရူဘဲငွေခိုင်မာအောင်ဒေါ်လာတန်30ဘီလီယံသုံးဆွဲနေပေမဲ့နောက်နှစ်ကစလို့ရူဘဲငွေကိုထိန်းချုပ်တော့မှာမဟုတ်ဘူးလို့ရုရှားဘိုဟိုဘန်ကပြောပါတယ်
။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာပီကင်းမြို့မှာကျင်းပတဲ့ APEC ထိပ်သီးဆွေးနွေးပွဲရဲ့ဘေးဘန်းဖြစ်တဲ့တခဏတာတွေ့ဆုံခဲ့ကြပါသေးတယ်။သူတို့နှစ်နိုင်ငံကြားသဘောထားကွဲလွဲနေတဲ့ကမ္ဘာအရေးကိစ္စတချို့ကိုဒီ APEC ညီလာခံမှာဆွေးနွေးကြတာပါ။သမ္မတအိုဘားမားနဲ့သမ္မတပူတင်တို့ဟာတရုတ်သမ္မတရှီဂျင်ပင်တစ်ဖက်တစ်ချက်မှာနေရာယူပြီးတော့စကားစမြည်ပြောခဲ့ကြပါသေးတယ်။အဓိကဆွေးနွေးပွဲတွေပြင်ပမှာတော့ American နဲ့ Russia ခေါင်းဆောင်တွေ၃ဆင့်တွေ့ဆုံချိန်တစ်နေ့လုံးမှာစုစုပေါင်း15မိနစ်မိနစ်20လောက်ကြာတယ်လို့ American သမ္မတအင်ဗျူတော်ကပြောပါတယ်ရှင်။
မီးလောင်ပေါက်ကွဲပြီးလအတော်ကြာတဖြည်းဖြည်းစီးဆင်းနေတဲ့ချော်ရီတွေကဟာဝိုင်အီကျွန်းကျေးလက်ဒေသကနေအိမ်တလုံးကိုမီးဆွဲလောင်သွားပါတယ်။ဟာဝိုင်အီကျွန်းမှာဆိုက်ပျိုးရေးအဓိကလုပ်တဲ့ပူနာခိုင်ပါဟိုအာဒေသမှာအဲ့ဒီအိမ်ကိုတနင်္လာနေ့တုန်းကအပူရှင်ပြင်းတဲ့ချော်ရုံးတွေလာရောက်ရိုက်ခတ်လောင်ကျွမ်းခဲ့တာပါ။အဲ့ဒီမတိုင်ခင်အဲ့ဒီအိမ်သားကိုချော်ရီတွေရောက်လာကြတဲ့အိမ်ရှင်တွေသူတို့အိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြပါတယ်။ ချော်ရီရီကြောင့်အဆောက်အုံတွေမီးလောင်သွားတာကိုမိသားသမားတွေကဘာမှမတတ်နိုင်ပေမဲ့အခြားအိမ်တွေမကူးဆက်အောင်တားဆီးနေကြပါတယ်
တဲ့ရောက်တဲ့နေ့ကိုမအေးတန်နာကျော်နဲ့ကုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။အာဆီယံစည်းဝါးရေးအတိုင်းအဝန်ထူထောင်ရေး80ရာခိုင်နှုန်းအဆင့်သင့်ဖြစ်နေပြီလို့အာဆီယံအထွေထွေမှုချုပ်ကပြောဆိုလိုက်ပါတယ်။25ချိန်မြောက်အာဆီယံထိပ်သီးညီလာခံတယောက်ဖို့နေပြည်တော်ကိုရောက်ရှိနေတဲ့အာဆီယံအထွေထွေမှုချုပ်လီလောင်မင်းကို VOA ကဒီကနေ့တီးသန့်တွေ့ဆုံစဉ်မှာသူကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အသင်းဝင်နိုင်ငံတွေအားလုံးကတက်ကြွစွာအားစိတ်ထုတ်ကြဖို့ကိုလည်းမစ္စတာလီလောင်မင်းကပြောဆိုလိုက်ပါတယ်။နေပြည်တော်ကိုရောက်ရှိနေတဲ့ VOA Editor ဒေါခင်စိုးဝင်းကပြောပြပေးပါပါရှင်
။အာဆီယံတည်ငြိမ်ရာ2015ခုနှစ်ကုန်ပိုင်းမှာအာဆီယံလူပေါင်းတိုင်ဝမ်ထူထောင်မယ်ဆိုတဲ့ရည်မှန်းချက်ကအတော်လေးခီးရောက်နေပြီလို့အာဆီယံတွေးမှုချုပ်မစ္စတာလီလောင်မင်းကဒီကနေ့ပြောဆိုလိုက်ပါတယ်
။ And so far we have been able to implement around 86-80%
အာဆီယံတိုင်ဝမ်ထူထောင်ရေးအတွက်ချမှတ်ထားတဲ့မူပေါင်းတွေအနက်က80ရာခိုင်နှုန်းကိုအကောင့်ထဲပေါနိုင်ခဲ့ပါပြီ။73ရာခိုင်နှုန်းနဲ့14ရာခိုင်နှုန်းလောက်အကောင့်ထဲပေါ်ဖို့ကြံနေပါသေးတယ်။ဒါကြောင့်ကျွန်တော်တို့လမ်းကြောင်းမှန်ဖို့ကိုရောက်နေပါတယ်။2015ဒီဇင်ဘာမှာအာဆီယံတိုင်ဝမ်စတင်ထူထောင်နိုင်ဖို့အတွက်လမ်းစမြင်နေရပါပြီ
။အခုကျင်းပနေတဲ့25ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာခေါင်းဆောင်တွေအနေနဲ့2015ခုနှစ်အလွန်အာဆီယံသင်းရည်မျှော်မှန်းချက်တွေကိုအကောင့်ထဲပေါနိုင်ရေးမူပေါင်းတွေချမှတ်ချဖို့ရှိတယ်လို့မစ္စတာလီယွန်မန်းကဆက်ပြောပါတယ်။
An ethics summit. The leaders are expected to adopt a Naibito framework for the post 2015.
အခုကျင်းပမဲ့ထိပ်သီးအစည်းအဝေးမှာခေါင်းဆောင်တွေအနေနဲ့2015ခုနှစ်အလွန်ကြီးမားချက်တွေအတွက်နေပြည်တော်မူပေါင်းတရက်ချမှတ်နိုင်ရေးဆွေးနွေးတိုင်ပင်ကြမှာပါ။ခိုင်မာတဲ့အာဆီယံလူပေါင်းအတိုင်းအဝန်ထူထောင်ဖို့အသင်းဝင်နိုင်ငံတွေကြားမှာတသားတည်းပေါင်းစည်းနိုင်ရေးမျှော်မှန်းချက်တွေပါဝင်မှာပါ။အသင်းဝင်နိုင်ငံတွေကြားအထိုက်လျောက်တာတူညီမျှရှိရေးကိုလည်းအလေးပေးပြီးတော့ဆွေးနွေးကြဖို့ရှိပါတယ်။ဒါရီကူထူထောင်နိုင်ဖို့အတွက်အားကောင်းတဲ့ဦးဆောင်မှုတွေ၊ကဏ္ဍအလိုက်ပူးပေါင်းဆောင်ရွက်မှုတွေလိုအပ်ပါတယ်
။တောင်တရုတ်ပင်လယ်အရင်းနဲ့ပတ်သက်ပြီးငြိမ်းချမ်းစွာအပြေရှားကြဖို့အတွက်သက်ဆိုင်တဲ့နိုင်ငံတွေမှာတာဝန်ကိုယ်စီရှိကြတယ်လို့လည်းမစ္စတာလီလီယွန်မန်းကအခုလိုမှတ်ချက်ပေးပါတယ်
။ I mean ASEAN countries, I mean we share the same interests that of peace and stability.
ဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဟာအာဆီယံနိုင်ငံအားလုံးအတွက်အကျိုးစီးပွားဖြစ်ပါလေ။ရေချောင်းလုံခြုံစိတ်ချမှုရှိစေဖို့တနိုင်ငံချင်းစီကတာဝန်ရှိစွာနဲ့ပူးပေါင်းဆောင်ရွက်ရမှာဖြစ်ပါလေ။ကုန်သွယ်ပတ်နိုင်ငံတွေအကြားလဲရေချောင်းသွားလာမှုအဆင်ပြေချုံးမွေစေဖို့အတွက်အာဆီယံဒေသတွင်းသာမကအခြားဒေသတွေနဲ့လည်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါလေ။
အာဆီယံနိုင်ငံကခေါင်းဆောင်တွေအမေရိကန်သမ္မတဘရက်အိုဘားမာကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်အပါအဝင်ကမ္ဘာထိပ်သီးခေါင်းဆောင်22ဦးစုဝေးရောက်ရှိနေကြပြီဖြစ်တဲ့အတွက်နေပြည်တော်မှာလုံခြုံရေးတွေတင်းကျပ်စွာချထားတာမူဒေသခံတွေခရီးသွားတွေသာမကသတင်းမီဒီယာသမားတွေလည်းအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ Eleven Media ရဲ့အကြီးတန်းအယ်ဒီတာကိုနေထွန်းနိုင်ကတော့ဒေသတွင်းအာဆီယံထိပ်သီးညီလာခံတွေကိုတူတက်ဖူးတဲ့အတွေ့အကြုံနဲ့နှိုင်းယှဉ်ပြီးအခုကြုံတွေ့နေရတဲ့အခက်အခဲတွေကိုအခုလိုပြောဆိုလိုက်ပါတယ်။
ကျွန်တော်ဆိုရင်ဒီ2006-2009လောက်တည်းကအာဆီယံဆွေးနွေးပွဲတွေကိုတောက်လျှောက်ကဘာလှုပ်လာတယ်ဆိုတော့ကျွန်တော်အတွေ့အကြုံရပြောမယ်ဆိုရင်တော့အဲဒီတစ်ခေါက်ဒီကျွန်တော်တို့ဒီအခုနေပြည်တော်မှာလုပ်နေတဲ့အာဆီယံဆွေးနွေးပွဲမီဒီယာတွေရဲ့ပြဿနာအခက်အခဲမီဒီယာတွေသတင်းရဖို့ပိုင်းအခက်အခဲကတော့တော်တော်လေးဆိုးတယ်လို့ပဲပြောရမှာပါဗျာ
လုံခြုံရေးတင်းကျပ်စွာချထားရတဲ့အခြေအနေနဲ့ပတ်သက်လို့သတင်းပြန်ကြားရေးနဲ့ပတ်သက်ပြီးတာဝန်ယူထားတဲ့ရဲမှူးကြီးတဦးကတော့အခက်အခဲနည်းငယ်ရှိနိုင်တယ်လို့ VOA ကိုပြောပြပါတယ်မနေ့ကအာဆီယံထိပ်သီးအစည်းအဝေးမစခင်အကြိုဖြစ်နေအာဆီယံသင်းဝင်နိုင်ငံတွေရဲ့အစ်မြင့်တန်တမန်တွေဟာတောင်တရုတ်ပင်လယ်အရေးငြိမ်းချမ်းစွာအပြေရှားဖို့ဥရုယားသည့်အပြောင်းလဲ IS လို့ခေါ်တဲ့ Islamic စစ်သွေးကြွရရဲ့အကြမ်းဖက်ချင်းချောက်မှုအန္တရာယ်နဲ့ပတ်သက်ပြီးတော့အကြိုညှိနှိုင်းတိုင်ပင်ဆွေးနွေးနေကြပါတယ်ရှင
်အာဆီယံထိပ်သီးအစည်းအဝေးပွဲတွေကျင်းပရာနေပြည်တော်ကနေဒေါခင်စိုးဝင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုကတော့မြေယာအသုံးချမှုမူဝါဒမူကြမ်းပေါ်မှာမကျေနပ်ချက်တွေကိုကြည့်ကြရအောင်ပါရှင်မြေယာအသုံးချမှုမူဝါဒမူကြမ်းမှာငြိမ်းချမ်းရေးလူခွင့်ရေးတိုင်းရင်းသားတွေရဲ့မူလပိုင်ဆိုင်ခွင့်ဆန်ရာတွေမှာအားနည်းနေတယ်လို့မွန်ပြည်နယ်ကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးကလူမှုအခြေပြုအဖွဲ့အစည်းတွေကထောက်ပြပြီးကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်ကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးကလူမှုအခြေပြုအဖွဲ့အစည်းပေါင်း30ဖွဲ့နဲ့မြေယာကျွမ်းကျင်သူပညာရှင်တွေကနေအမျိုးသားမြေအသုံးချမှုမူဝါဒမူကြမ်းနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်မော်လမြိုင်မြို့မှာအလို့ယုံဆွေးနွေးပွဲကျင်းပခဲ့ကြပါတယ်။ November 10 ရက်နေ့မှာကျင်းပခဲ့တဲ့အလုပ်ယုံဆွေးနွေးပွဲမှာတော့မြန်မာနိုင်ငံမြေယာခွဲဝေတုံးချမှုစီစစ်ဆောင်ရွက်ရေးကော်မတီကနေရေးဆွဲထားတဲ့အမျိုးသားမြေတုံးချမှုမူဝါဒမူကြမ်းရဲ့အားနည်းချက်တွေကိုထောက်ပြခဲ့တယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုမင်းမင်းနွယ်ကခုလိုပြောပါတယ်
အစိုးရရည်စဲတဲ့အမျိုးသားမျိုးတုံ့ပြန်မှုမူဝါဒကကျွန်တော်တို့လိုအပ်ချက်ကိုထောက်ပြတာကဒီကြီးတဲ့နေရာမူဝါဒကပေါ်စီချတဲ့ခါကျရင်ဒီသင်္ချာကြီးဖြစ်စေတော့လူခွေးကြီးဖြစ်စေတဲ့ရောနောက်ပြီးတော့စာနေတိုင်းသားတွေမူလပုဒ်ပိုင်ဆိုင်တာလာတဲ့ဘုရားပါရီတွေကိုလည်းဒီကမျိုးတုံ့ပြန်လာတော့စီပွားရေးလုပ်ငန်းတွေအရင်းနှီးနှုတ်တမုတ်လို့ဆိုနေလာတဲ့ခါကျရင်နေရာဘယ်လိုတုံ့ပြန်အောင်လဲအဲ့ဒါတွေကိုအားနည်းနေတဲ့ဟာကိုထောက်ပြတာပါဆိုတာ
အမျိုးသားမျိုးတုံ့ပြန်မှုမူဝါဒမူကြမ်းဟာလုပ်ငန်းရှင်ကြီးတွေအတွက်ရင်းနှီးမြှုပ်နှံမှုအပိုင်းမှာအလေးပေးရေးဆွဲထားတယ်လို့လည်းကိုမင်းမင်းနယ်ကပြောပါတယ်
ဒီရာဘူဝါဒရေဒီဆိုင်ကဒေတာမှာဖြစ်ပြနေတဲ့ပြဿနာတွေကိုဖြေရှင်းပြနိုင်ခြင်းမရှိဘူးရှိရတယ်နောက်ပြီးတော့ဒီရာဘူဝါဒကလုပ်ငန်းရှင်ကြီးတွေအတွက်ပဲရေးဆွဲတဲ့ဘူဝါဒတွေစာနေတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမြေယာခွဲဝေတုံးချမှုစီစစ်ဆောင်ရွက်ရေးကော်မတီကနေရေးဆွဲထားတဲ့အမျိုးသားမျိုးတုံးချမှုမူဝါဒမူကြမ်းကို2014ခုနှစ်အောက်တိုဘာလမှာထုတ်ဝေခဲ့တာပါမြေယာတုံးချမှုကော်မတီကိုနိုင်ငံတော်သမ္မတရဲ့ညွှန်ကြားချက်နဲ့ဖွဲ့စည်းထားတဲ့အတွက်ပြည်ထောင်စုလွှတ်တော်ကနေတင်သွင်းတဲ့မြေယာကိစ္စရပ်တွေနဲ့ကွဲလဲချက်တွေရှိနေတယ်လို့မုံပြင်းနယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကပြောပါတယ်
ဒီမြေအသုံးချမှုကော်မတီကတော့ကျွန်တော်အစိုးရအဖွဲ့ကတော့ဒီနယ်အဆင့်လိုခရိုင်အဆင့်လိုဘာလို့တော့သူဖွဲ့ထားတယ်လေဖွဲ့ထားတော့ဖွဲ့ထားဒါပေမဲ့ဖွဲ့ထားတဲ့ဟာလည်းဟိုသမရရဲ့ညွှန်ကြားချက်နဲ့သူတို့ဖွဲ့ထားတာတကယ်ဟိုပြည်တော်စုကအခုတင်ပြနေတဲ့အိဇာရရတဲ့နယ်တော့အမျိုးသက်ပြီးတော့တလန်းစီတော့တင်တာ
မြေအသုံးချမှုကော်မတီကိုဖွဲ့စည်းရမှာတိုင်းဒါလက်နက်ကန်ဖွဲ့စည်းကပုတ်ကူစီလဲပါဝင်တင့်ချောင်းကိုလည်းကိုစလဲတွေတင်ပြခဲ့တယ်လို့အစည်းအဝေးကိုတက်ရောက်ခဲ့သူစာရေးဆရာမောင်ပွေစန်းကအခုလိုပြောပါတယ်
ဒီရက်ကတော့ခြေချင်းတဲ့အခါမှာပေါ့တော့ငင်းချမ်းရေးအဖွဲ့ဝင်တွေပါခဲ့မယ်ဆိုရင်တို့ဘုတ်တိုင်းကခေါင်းဆောင်တွေပါခဲ့မယ်ဆိုရင်လည်းပူပြီးသူတို့ကတော့တမတမတ်ကျထုတ်ပြမှုတွေတမတမတ်ကျတဲ့ဥပဒေကျူတွေဖြစ်ပေါ်လာလိမ့်မယ်လို့သူတို့ကတော့ဒီလိုရည်ရွယ်ပြီးတော့ဒါတောင်းဆိုထားတာပါခင်ဗျာ
အမျိုးသားမျိုးတုံ့ချမှုမူဝါဒမူကြမ်းကိုဒေသခံတောင်သူလယ်သမားတွေနားလည်သဘောပေါက်အောင်မြေယာကော်မတီကနေရှင်းလင်းပွဲတွေလှုပ်ဆောင်သွားမယ်လို့မော်လမြိုင်မြို့နယ်မြေယာကော်မတီဥက္ကဋ္ဌဥစော်သေးဝင်းကပြောဆိုခဲ့ပေမဲ့လည်းမြေယာနဲ့ပတ်သက်တဲ့လုပ်ငန်းစဉ်အသိစိတ်တွေကိုဖြေရှားပေးတာမျိုးတော့မရှိခဲ့ပါဘူး။အောက်တိုဘာလ10ရက်နေ့မှာကျင်းပခဲ့တဲ့အလို့ယုံဆွေးနွေးပွဲမှာဒေတာသွင်းတွေ့ကြုံနေရတဲ့မြေယာနဲ့ပတ်သက်တဲ့ပဋိပက္ခတွေကိုဖြေရှင်းပေးနိုင်တဲ့မူဝါဒရန်ညားတွေမပါရှိသေးတာကြောင့်ပြန်လည်ဖြည့်ဆွတ်ဖို့ဒေတာခန္တီရဲ့အတန်းတွေကိုနားထောင်ဖို့ဘက်ပေါင်းစုံကဖွဲ့စည်းတွေပါဝင်နိုင်ဖို့တိုင်းဒေသတွေရဲ့ရိုးရာသလေးရမြေယာသုံးပြုမှုကိုတရားဝင်အသိမှတ်ပြုပေးဖို့၎င်းတို့ရဲ့မြေယာပိုင်ဆိုင်ခွင့်နဲ့ကိုယ်ဆိုင်စီမံခန့်ခွဲခွင့်နဲ့ဆုံးဖြတ်ခွင့်ရှိဖို့စတဲ့ချက်တွေကိုပါဝင်ရေးဆွဲသင့်တယ်လို့အဖွဲ့ကနေကြေညာချက်ထုတ်ပြန်ထားပါတယ်2014ခုနှစ်အောက်တိုဘာလမှာထုတ်ဝေခဲ့တဲ့အမျိုးသားမျိုးရတုံးချမှုမူဝါဒမူကြမ်းထဲမှာဆိုရင်အခန်း19ခန်းပါရှိပြီးတော့နိုင်ငံတော်အတွင်းမြေသိရစာတရေးမြစ်တွေကိုနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးပြည်သူတွေလူမှုစီးပွားဘဝမြင့်တင်ဖို့ဖြည့်ဆည်းပေးရေးနဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းကာကွယ်ရေးဆိုအသုံးပြုစီမံခန့်ခွဲရမှာစနစ်တကျမှန်ကန်ပြီးတော့ရေရှည်တည်တတ်နိုင်ဖို့အတွက်ရည်ရွယ်ပြီးထုတ်ပြန်ထားပါတယ်ဒီလိုထုတ်ပြန်တဲ့အမျိုးသားမျိုးတုံ့ချမှုမူဝါဒမူကြမ်းကိုတိုင်းနိုင်ငံနဲ့တီးတီးကလူမှုဖွဲ့စည်း30ကျော်နဲ့ဖွဲ့စည်းထားတဲ့တိုင်းရင်းသားလူမျိုးများလူထုဖွံ့ဖြိုးရေးစုံရက်နဲ့တိုင်းသားများရိုးရာသလိမြေယာကာကွယ်ရေးကော်မတီရဲ့ကိုယ်စားလှယ်တွေကနေလက်မခံနိုင်ကြောင်းနိုဝင်ဘာလ6ရက်နေ့တုန်းကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ရှင်များရှင်မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေဟာရှေ့လည်းမရောက်နောက်လည်းမဆုတ်ပဲတက်နေတယ်ဆိုပြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒီသဘောထားအပေါ်မှာသောတာရှင်တွေဘယ်လိုယူဆကြပါသလဲအခြေအနေတွေဘာကြောင့်တက်နေတယ်လို့ထင်ကြပါသလဲအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ်1-232-382-999လေးနဲ့ first number 1-232-382-999တို့ကိုဆက်သွယ်နိုင်ပါတယ်။ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်း MP3 အသံဖိုင်နဲ့ဖြစ်စေ၊စာနဲ့ဖြစ်စေ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ဒီကနေ့ည9:00ရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုထပ်မံပြီးတော့ဖိတ်ခေါ်ပါရရှင်။အခုကတော့သတင်းဆောင်မတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။
တကယ်လက်တွေ့ပါဝင်ပတ်သက်နေသူတွေနဲ့စီစဉ်ရိုက်ကူးတဲ့ရုပ်ရှင်ဇာတ်လမ်းဟာဆိုရင်စစ်ရဲ့အနှိမ့်ထာယုံတွေကြောင့်စိတ်ကစင်ကလျာဖြစ်ကြရတဲ့အမေရိကန်စစ်သည်တော်တွေအတွက်အထောက်အကူဖြစ်စေပါတယ်။နိုဝင်ဘာလ17ရက်နေ့ဒီကနေ့မှာကြာရောက်တဲ့အမေရိကန်စစ်ပြန်စစ်မှုဒဏ်ဟောင်းများနေ့နီးကပ်လာချိန်မှာထုတ်ခဲ့တဲ့ဒီရုပ်ရှင်ကားလေးကနေစစ်သားတွေကသူတို့ရဲ့တငယ်ချင်းတွေမိသားစုတွေတိုက်ဖို့တိုက်ဖက်ရဲဘော်တွေတခြားစစ်သားတွေကိုသူတို့ရဲ့အထွေအကျုံတွေကိုမျှဝေခွင့်ရကြတဲ့အကြောင်းနယူးယောက်မြို့ကနေ VOA သတင်းတောက်ဘာနတ်ရှုစမန်ရဲ့သတင်းလာကိုဦးဆောင်မူဝေကပြောပြပေးပါအောင်ရှင
်တငယ်ချင်း၃ယောက်ဟာကြောင်းပြီးရင်ဘာလုပ်ကြမလဲဆိုတာကိုစဉ်းစားနေကြပါတယ်ဆုံးဖြတ်လိုက်တာကတော့အမေရိကန်စစ်တပ်ထဲကိုဝင်ကြမယ်ဆိုတာပါပဲသူတို့၃ယောက်ဟာအာဖဂန်နစ္စတန်နိုင်ငံအတွင်းစစ်ပွဲတွေမှာပါဝင်ပြီးတော့ဆင်နွှဲခဲ့ကြပါတယ်။အခုတော့သူတို့မှာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေခံစားနေကြရပါတယ်။ဒီရုပ်ရှင်ဇာတ်ကားကိုစစ်သားတွေကိုယ်တိုင်ရက်ကူးထုတ်လုပ်ခဲ့ကြတာပါ။ဒီရုပ်ရှင်ရဲ့အဓိကတော့ချက်ကတော့စိတ်တော့ကဝေဒနာခံစားရပြီးတဲ့နောက်ဖြစ်ရတဲ့စိတ်ကစင်ကလျားဝေဒနာကိုကုစားဖို့အတွက် I was there အဲ့ဒီမှာငါရှိနေခဲ့တယ်လို့အမည်ပေးထားပါတယ်။ဖန်တီးသူကတော့ဒုတိယကမ္ဘာစစ်ကလူသိများခဲ့တဲ့အမေရိကန်စစ်ဗိုလ်ချုပ်ကြီး George Patton ရဲ့မြေးဖြစ်တဲ့ Ben Patton ဖြစ်ပါတယ်။စိတ်ဓာတ်ပိဒါပညာရှင်ဖြစ်တဲ့ရုပ်ရှင်ထုတ်လုပ်သူပက်တန်ဟာစစ်စခန်းတစ်ခုချင်းစီကို၄ရက်စီတွားရောက်နေထိုင်ခဲ့ပြီးစစ်သားတွေကိုသူတို့ရဲ့အတွေ့အကြုံတွေခံစားချက်တွေကိုပြောလာအောင်စ조사ပြီးတော့ရိုက်ကူးစေပါတယ်
။ They will go from often being unengaging and unwilling to engage
သူတို့မပြောချင်တဲ့အကြောင်းအရာတွေသူတို့စိတ်ထဲမှာမိသားစုတို့အတူတူတက်ခဲ့ကြတဲ့တငယ်ချင်းတွေချင်းချင်းကိုတော့မှမပြောချင်တဲ့အကြောင်းတွေကိုပြောပြကြပါတယ်။ဆုံးမတော့သူတို့ချင်းချင်းတွေက၂ယောက်၃ယောက်ပေါင်းပြီးတော့သူတို့လှုပ်ချင်ကြတဲ့ဇလန်းတူလေးတွေပေါင်းပြီးလှုပ်ကြပါတယ်။ဒီထဲမှာ95ရာရင်တုန်းကသူတို့ရဲ့ကိုယ်တိုင်အတွေ့အကြုံတွေနဲ့အလုံးနဲ့ပတ်သက်တဲ့စိတ်ခံစားချက်တွေဖြစ်ကြပါတယ်
။ဒီအစီအစဉ်ထဲမှာစစ်သားတွေရက်ကူးထုတ်လုပ်တဲ့ဇာလန်းတို့300လောက်ပါဝင်ပါတယ်။အဲ့ဒီလိုလုတ်ခဲ့ပြီးသတင်းပတ်နှင်းငယ်အကြမ်းပြုတ်တဲ့စစ်တမ်းတွေရစိတ်ပိုင်းဆိုင်ရာကစင်ကလျားဖြစ်မှုတွေ20ရာခိုင်နှုန်းလောက်ထိကျသွားတယ်လို့ပက်တန်ကပြောပါတယ်။ဒေါက်တာရီပက်ကူတာဘူးမရှိရာဟာပက်တန်ရဲ့အစီအစဉ်အကြံပေးဖြစ်ပါတယ်
။ Just being listened to without being judged without being offered
အမမမဆုံးဖြတ်ပဲဘာမှကောက်ချက်ချမစော်ပဲနားထောင်တာဟာအလွန်ထိရောက်ပြီးလေးစားတံဖိုးထားမှုပေးရရောက်တယ်လို့ကိုကိုကိုယုံကြည်မှုပိုးပြီးရစေပါတယ
်စစ်သားတွေဟာသူတို့ရဲ့ကိုယ်တွေအတွေ့အကြုံတွေကိုပြောပြကြပါတယ
် Day 1 you're coming in someone like me comes in not
ပထမရက်အခုကျမလို့ပေါ့ရောက်လာမယ်ဘာမှစိတ်ထဲမှာခံစားချက်လည်းမရှိဘူးဘာတွေဖြစ်လာမယ်တွေ့ရမယ်ဆိုတာလည်းမသိကြဘူးလေးရက်ရောက်လာတဲ့အချိန်မှာတော့ကျမမှာစိတ်ကျေနပ်မှုရလာပါတယ်
တကြကြီးဂယ်ရီဆန်းဟာ crossroad race ဆိုတဲ့ဇာတ်လမ်းလေးကိုကိုယ်တိုင်ရေးပြီးတော့ပါဝင်တယောက်ဆောင်ခဲ့သူပ
ါ I just opened myself to the experience and what they were trying
သူကပြောလောက်အောင်လုပ်ပြီးတော့ကျွန်တော်ရဲ့အတွေ့အကြုံတွေကိုပါဖွင့်ချပြစ်လိုက်တယ်ဗျာအဲ့တော့ဘာတွေဖြစ်လာသလဲကျွန်တော်လုံနိုင်တာတွေလုပ်လိုက်တယ်အရန်ကိုကြိုက်တယ်ဗျာ
ပါဝင်လုဆောင်ခဲ့တဲ့သူတွေကဂယ်ရီနဲ့သူ့ရဲ့ဇနီးကလော်ဒီယာတို့ကသူတို့ရဲ့မိတ်ဆွေအပေါင်းအသင်းတွေကိုလည်းသူတို့ရဲ့ဇာတ်လမ်းရုပ်ရှင်လေးနဲ့အတွေ့အကြုံတွေကိုမျှဝေပေးကြဖို့တိုက်တွန်းခဲ့ကြပါတယ်အဲ့ဒီလိုလုတ်ခရရတဲ့အတွေ့အကြုံဟာစစ်မှုထမ်းဟောင်းနေတဲ့သူတို့ရဲ့မိသားစုတွေအတွက်စိတ်ကစင်ကလျားဖြစ်နေမှုပြဿနာကနေပြန်လဲပြီးတော့နလန်ထူစီခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။ဥဆံမိုးဝေပြောပြပေးခဲ့တာပါ။အချစ်တောင်အာရှဒေသတွင်သဘာဝတော်ရိုင်းတိရစ္ဆာန်မှောင်ခိုရောင်းဝယ်မှုတွေကိုနှိမ့်နှင်းနေတာတွေကိုတိုးလှုပ်လာတာဟာဆိုရင်စိန်ခေါ်မှုအသစ်တွေဖြစ်လာစေပါတယ်။ဒီထဲမှာထောင်နဲ့ချီတဲ့တိရစ္ဆာန်တွေကိုနှစ်ဆင်ဆိုးသလိုကယ်ဆယ်ရေးလုပ်နေရတဲ့အချက်လည်းပါဝင်ပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက် Steve Harman Trooper Sack မျိုးကနေသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်။ဧက6ရာနီးပါးကျတဲ့ကမ္ဘောဒီးယားဘေးမဲ့တောတွေကမြောက်တွေရဲ့အော်မီတန်တွေကြားနေရတာပါ။တာမာဝူတောရိုင်းတရိတ်ဆန်ကေဇေယီစင်တာမှာတော့မြောက်ဝန်တွေရဲ့အတန်ကအဆူညံဆုံးဖြစ်ပါတယ်။ကမ္ဘောဒီးယားတရိတ်ဆန်ကေဇေယီအဖွဲ့ကကယ်တင်ခဲ့တဲ့တရိတ်ဆန်အများအပြားဒီနေရာကိုရောက်လာကြပါတယ်။ဒီကေတင်ရင်အဖွဲ့ကိုကမ္ဘောဒီးယားအစိုးရအရာရှိတွေစစ်တပ်နဲ့ရဲဝန်ထမ်းတွေအမေရိကန်အခြေစိုက်တောရန်တရိတ်ဆန် NGO အဖွဲ့တွေနဲ့ပါဝင်ဖွဲ့စည်းထားတာပါတရိတ်ဆန်ကေဇေယီအဖွဲ့ကရှားဘာတရိတ်ဆန်တွေကိုနှစ်ဆင်ဆိုသလိုကေတင်နိုင်ခဲ့တာဟာကမ္ဘောဒီးယားအစိုးရရဲ့အရေးပေါ်သတိပေးချက်တွေကြောင့်ပဲဖြစ်ပါတယ်ကမ္ဘာပေါ်မှာလက်နက်နဲ့မူရည်စေဝါမှောင်ခိုလုပ်ငန်းတွေပြီးရင်တတိယမြောက်စီးပွားအဖြစ်ဆုံးကတော့တရိတ်ဆန်တွေကိုတရားမဝင်မှောင်ခိုရောင်းဝယ်မှုပဲဖြစ်ပါတယ်ဒီလုပ်ငန်းဟာဒေါ်လာဘီလီယံနဲ့ချီရတဲ့လုပ်ငန်းဖြစ်ပြီးရာဇဝတ်ဂိုင်းတွေကနောက်ွယ်ကနေပတ်သက်နေတယ်လို့တရိတ်ဆန်မျိုးတုံးမှကိုစိတ်မဝင်စားတဲ့ဝန်ထမ်းတွေကြောင့်လဲတရိတ်ဆန်တွေအလွယ်တကူမျိုးတုံးလာကြတာပါအစိုးရပိုင်းတရိတ်ဆန်ထိန်းသိမ်းဆောက်ရှောက်ရေးစခန်းကလောင်အိမ်ထဲမှာအများဆုံးတွေ့ရတာကစန်ဘေယာအမျိုးအစားဝတ်ဝန်တွေဖြစ်ပြီးအကောင့်100လောက်ရှိပါတယ်မွန်ဘေယာဝတ်ဝန်တွေကတော့10ခန်းနဲ့ချီရှိပါတယ် ဒီကဝဝံအရင်တွေကိုတဖြည်းဖြည်းရင်မောင်းအောင်လုပ်ပြီးအခြားတနေရာမှာပြန်လွှတ်ပေးတဲ့အခါဘာရီကြုံတွေ့ရတတ်တယ်လဲဆိုတာကိုဝဝံလေ့ကျင့်သေးချာပြီးသူအနုရာဒာဂျာယာဆင်ကြီးကရှင်းပြပါတယ
် Bears were doing fine for about 3 months roughly.But then unfortunately they both got snared again by poachers. So that's
အကြမ်းဖြစ်အဖြစ်၃လလောက်ထိတော့ဝက်ဝင်တွေကအေးစေးလွတ်နေတတ်ပါတယ်။အဲဒီနောက်ပိုင်းတိရစ္ဆာန်ခိုးဖန်းသူတွေလက်ထဲရောက်သွားတတ်ပါတယ်။ကမ္ဘောဒီးယားမှာအဓိကပြဿနာကအမဲလိုက်ကြတာပါ။ဒီလိုဆိုတော့ကျွန်တော်တို့ပြန်လွတ်ပေးလဲဒီဝက်ဝင်တွေဘဝကလုံခြုံမှုမရှိပါဘူး။နောက်ပြီးတောထဲမှာမြေမြုပ်မိုင်းတွေလည်းရှိနိုင်ပါတယ
်။ပင်လယ်လေးအကောင်ကြီး2000ကျော်ကိုနေဆက်ဖြတ်ကျော်ပြီးမှောင်ခိုးတဲလာစင်မှာဖမ်းမိတာကြောင့်သူ့ရဲ့မူရင်းနိုင်ငံဖြစ်တဲ့အင်ဒိုနီးရှားကိုပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာပြန်ပို့နိုင်ခဲ့ပါတယ်ဝက်နှာခေါင်းပုံပါတဲ့ပင်လယ်လေးတွေကိုပြီးခဲ့တဲ့လကဟောင်ကောင်မှာဖမ်းဆီးမိခဲ့ပါတယ်ရှားမသတ္တဝါတစ်မျိုးဖြစ်တဲ့သင်းငွေကြက်အကောင့်1200ကျော်ကိုဒီနှစ်အစောပိုင်းမှာဖမ်းမိခဲ့ပါတယ်စုစုပေါင်း4တန်နီးပါးလောက်ရှိတဲ့တရိတ်ဆန်တင်မှောင်ကိုယင်တွေကိုတရုတ်အိန္ဒိယအင်ဒိုနီးရှားနီပေါ်ပါကစ္စတန်နဲ့ထိုင်းနိုင်ငံတွေမှာဖမ်းဆီးမိခဲ့တာပါဘန်ကောက်နိုင်ငံကလေစိတ်မှာဆိုရင်ရှားပါလိမ်မျိုးစုံကိုမကြာခဏဖမ်းဆီးသိမ်းမိပါတယ်ဖမ်းမိတဲ့အချို့တရိတ်ဆန်တွေဆိုရင်မူရင်းဘယ်နိုင်ငံကမှမသိဖြစ်နေပါဗါ။အဲ့ဒီတက်ဆိုင်ရာနိုင်ငံတွေကလည်းဒီတရိတ်ဆန်တွေကိုသူတို့နိုင်ငံကပါဆိုပြီးပြန်တောင်းတာမျိုးမရှိလာပါဘူး။အခုလို့ဖမ်းဆီးစောင့်ရှောက်ထားတဲ့တရိတ်ဆန်တွေကိုအရှိတောင်အာရှကတရိတ်ဆန်ရုံတွေမှာထားတယ်ဆိုပေမဲ့ဒါဟာပြဿနာဖြေရှင်းသည့်အမှန်တော့မဟုတ်ပါဘူး။နိုင်ငံသားကတရိတ်ဆန်တွေကိုထိမ့်သိမ်းစောင့်ရှောက်ဖို့ကတောင်းဝန်ကြီးလှပါဗါ။တရိတ်ဆန်တွေကြုံတွေ့ရတဲ့အခြေအနေဆိုးကိုကယ်တင်ဖို့တချို့လူတွေကလမ်းပေါ်မှာရောင်းနေတဲ့တရိတ်ဆန်တွေကိုဝယ်မွေးတာမျိုးလုပ်လို့ရှိကြောင်းတရိတ်ဆန်အရေးလှုပ်ရှားသူ Nancy Gibson ကပြောပါတယ
် But this is actually something that is feeding the trade so you're not actually helping the situation they will take more from
အဲ့တော့သူတို့မှန်ခိုရောင်းဝယ်တာကိုအပြစ်ရရောက်နေပါတယ်ဒီကိစ္စမှာလူတွေလည်းဘာမှမတတ်နိုင်ဘူးလေသူတို့ကစီးပွားရေးလုပ်နေတာဆိုတော့ဒီလုပ်ငန်းကနေအမျက်ပိုးယူမှာပဲဖြစ်နိုင်တော့အဲ့ဒါတွေကိုမဝယ်ဘဲနေပါတက်ဆိုင်ရာအာဏာပိုင်တွေကိုတိုင်ကြားပါတက်ဆိုင်ရာကိုမတိုင်မဲနေလို့ရှိရင်လည်းဒီလိုပဲအမြင်နဲ့ဆက်ဖြစ်နေမှာပဲလေ
တရိတ်ဆန်မှောင်ကိုရောင်းဝယ်သူတွေကိုကြီးလေးတဲ့ပြစ်ဒဏ်ပေးဖို့တရိတ်ဆန်အခွင့်အရေးလှုပ်ရှားသူတွေကလိုလားနေပေမဲ့အကျင့်ပြက်လက်စားတတ်တဲ့ဝန်ထမ်းတွေကြောင့်ဒီမှောင်ကိုလုပ်ငန်းရဲ့ဂိုင်းကောင်းဆောင်တွေအဖမ်းဆီးကနေလွတ်နေတာကလည်းပြဿနာကြီးတစ်ခုဖြစ်နေပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြပေးခဲ့တာပါရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့ညနေပိုင်းရေဒီယိုအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါVOA Radio အစီအစဉ်တွေပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7ဂျူရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။အခုကတော့ခြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးပါမယ်။
တရုတ်နိုင်ငံကဥဆောင်တင်ပြတဲ့လွတ်လပ်စွာကုန်သွယ်ရေးဇုံတွေတရုတ်နိုင်ငံ PK မြို့တော်မှာကျင်းပနေတဲ့ APEC Asia Pacific ထိပ်သီးဆွေးနွေးပွဲမှာတက်ရောက်နေတဲ့ခေါင်းဆောင်တွေပနမအခွင့်ပြုပေးလိုက်ပါပြီ။ American ဥဆောင်တင်ပြတဲ့အစီအစဉ်စား Asia Pacific ဒေသမှာလွတ်လပ်စွာကုန်သွယ်ခွင့်ရရှိရေးကိုခွင့်ပြုချက်ရဖို့ကြိုးစားနေခဲ့တဲ့တရုတ်အစိုးရအတွက်ဒီလိုခွင့်ပြုချက်ရလိုက်တာဟာအောင်မြင်မှုတည်းရဲ့လို့မြင်ကြပါရတယ်။တရုတ်သမ္မတရှီကျင်းပင်ကလည်းဒီလိုထောက်ခံမှုရတာဟာသမိုင်းဝင်အဖြစ်ပဲလို့ APEC အစည်းအဝေးပွဲအပြီးအင်္ဂါနေ့ကပဲပြောကြားသွားခဲ့ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာပီကင်းမြို့တော်မှာကျင်းပတဲ့အေဘက်ထိပ်သီးဆွေးနွေးပွဲရဲ့ဘေးဘက်အဖြစ်နဲ့ခဏတွေ့ဆုံခဲ့ကြပါတယ်။သူတို့နှစ်နိုင်ငံကြားသဘောထားကွဲလွဲနေတဲ့ကမ္ဘာအရေးကိစ္စတချို့ကိုဒီအေဘက်ညီလာခံမှာဆွေးနွေးတာဖြစ်ပါတယ်။အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့သဘောတူညီချက်ရဖို့အတွက်နောက်ဆုံးသတ်မှတ်ရနီကလာရာနဲ့အမျှကမ္ဘာအင်အားကြီး6နိုင်ငံအုပ်စုနဲ့အီရန်နိုင်ငံကညှိနှိုင်းရေးမှုတွေဟာအခုအင်္ဂါနေ့မှာပဲနောက်တစ်ကြော့ဆွေးနွေးပွဲတွေကျင်းပနေကြပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတောင်းဆိုပြီးတော့သတင်းပတ်တွေအတော်ကြာတပိတ်စခန်းဖွင့်နေတဲ့သူတွေလမ်းမတွေပေါ်မှာနေရာယူထားတာကနေဖယ်မပေးဘူးဆိုရင်ဖမ်းခံရမယ်လို့ဟောင်ကောင်ရဲ့အစိုးရအရာရှိသူကသတိပေးသွားခဲ့ပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတန်နာကျော်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်ရှင် VOA American တန်ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစည်းအဝေးမှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်း VOA1.2/1.3 အားလုံးကအထူးပဲကျေးဇူးတင်ရှိပါရရှင
This program has come to you from the Voice of America, Washington.